ဂျမနီနိုင်ငံဘာလင်မြို့မှာဒေါန်ဆန်းစုကြည်ကဝီလီဘရန့်စုကိုလက်ခံယူရဲဆိုတော့ဒီအခမ်းအနားကဘာမှလုပ်တာပါလဲရှင်ပြီးတော့အခမ်းအနားရဲ့မြင်ကွင်းလေးနဲ့ဒီထူးခြားတဲ့အကြောင်းအရာလေးတွေအရင်ပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ဒီကမ်းနာကိုကျွန်တော်တို့ဒီ SPD ပါတီရဲ့ရုပ်ချုပ်ကြီးမှာဝီလီဘရန့်ဟောက်စ်မှာပြေးတာပေါ့လေဒီပါလီမန်ကပါလီမန်အမတ်တွေနောက်သူတို့ဖိတ်ကြားထားတဲ့လူတွေနဲ့ဒေါန်ဆန်းစုကြည်ကိုချစ်ခင်ကြတဲ့ဒီဂျာမန်ပြည်သူတွေနောက်ကျွန်တော်တို့ဂျာမနီမှာနေတဲ့ဗမာတွေကျွန်တော်တို့တက်ရောက်ကြပါတယ်
ဟုတ်ကဲ့ရှင်ဆိုဒီစုရဲ့ထူးခြားချက်ဆိုရင်ရောကောင်သူဘာပြောလို့ရမလဲဒီစုကဒေါန်ဆန်းစုကြည်ရဲ့ထူးထူးခြားခြားစုတစ်ခုလို့ပြောကြတာရှိပါတယ်ဘာကြောင့်လို့ပြောနိုင်မလဲရှင
်အဲ့ဒါကနည်းနည်းထူးခြားတဲ့အခါသွားပြရတာကဒီဝီလီဘရန့်ကိုယ်တိုင်ကအာနာရှင်ကိုစန့်ကျင်တော်လှန်ခဲ့တဲ့ဒီဂျာမန်နိုင်ငံရေးသမားတစ်ယောက်ပေါ့ဆိုတော့သူကိုယ်တိုင်ကလည်းနိုဘယ်ဆုရထားလို့ရတယ်ဒီဝီလီဘရန့်စုပေးပွဲကိုရွေးချယ်တဲ့လူကဂျာမန်နိုင်ငံရေးလောကမှာတော့တကယ်နာမည်ကြီးတဲ့စံတမန်ကြီးလို့ပြောကြတယ်ဒီလိုပါ Professor Egon Bahlo ကိုရတယ်။ तू ကအရင်တော့ကဒီ Willy Brandt ရဲ့မင်းတို့အကြံပေးနိုင်ငံရေးအကြံပေးတပ်ပုဂ္ဂိုလ်ပေါ့နော်။ तू ကိုယ်တိုင်ကဒီစုကိုရွေးချယ်တဲ့အခါမှာ तू ကဥက္ကဋ္ဌအနေနဲ့ရွေးချယ်ခဲ့တာဗျာ။ဒီစုရဲ့ထူးခြားချက်ကဘယ်လိုခေါ်မလဲဆိုတော့ဒေါန်ဆန်းစုကြည်လို့သူအာဏာရှင်ကိုအကြမ်းမဖက်တဲ့နီးနဲ့ဒီမိုစီရိုးကိုကျိုးပန်းနေတဲ့သူတယောက်ကိုပေးတဲ့စုဆိုတော့ဂျာမန်ဒီလူမျိုးတွေထဲမှာတော့ဒီစုကတော်တော်မြင့်မားတဲ့စုတစုဖြစ်ပါတယ်။နောက်သူ့ရဲ့ဘူးတတ်မှတ်ထားတဲ့စုကိုလူတွေရတဲ့လူတွေသူရှင်ဒေါန်ဆန်းစုကြည်ကိုဖိနိုင်ခဲ့တဲ့အတွက်ကြောင့်တို့ကတော်တော်ထူးခြားတယ်ဆိုပြီးတို့ကဝမ်းတာနေကြတာ
ဟုတ်ကဲ့ဆိုတော့ဒီစုပွဲအခမ်းအနားမှာဒီ William Brandt စုကိုပေးကြတဲ့ဒီအဖွဲ့အစည်းတွေကပေါ့လေမြန်မာပြည်နဲ့ပတ်သက်လို့ဓမ္မမောင်ရင်ဒေါန်ဆန်းစုကြည်နဲ့ပတ်သက်လို့ဘာတွေများမှတ်ချက်ပေးပြောဆိုတာရှိပါလဲရှင
်တို့မှတ်ချက်ပေးတာတော့ဒီနင့်ပေါ့လေဓမ္မပြည်ရဲ့လက်ရှိနိုင်ငံရေးအခြေအနေပေါ်မှာတို့ကဒီအများကြီးချင်းကပ်နေတယ်အဲ့လိုချင်းကပ်တဲ့အခါကျတော့ဒေါန်ဆန်းစုကြည်ရဲ့ဒီအကြမ်းမဖက်တဲ့နှီးကိုတို့ကကွာမဲ့လီးကိုတို့ကပုံမထောက်ခံပဲဆိုတဲ့ဟာကိုတို့ဒီမှာအကျယ်တော်ဝင်တို့ဒီပါတီဥက္ကဋ္ဌကိုယ်တိုင်ကတိုးကြသွားတာပေါ့ဗျာမြန်မာဒီ SPD ပါတီပေါ့ဗျာရဲဥက္ကဋ္ဌကာဘီရဲ့ပြောတဲ့နိုင်ငံကတော့ကျွန်တော်တို့ဟိုမျက်ရည်တော်ဝိုင်းနဲ့အထီးရှိတာပေါ့ဗျာအဲ့ဒါဗာလဲဆိုတော့ဒေါန်ဆန်းစုကြည်ရဲ့ဒီအကြမ်းဖက်တဲ့နှီးနဲ့ဒီဒီမိုစီရိုးကိုတိုက်ပွဲဝင်နေတဲ့ဟာက21ရာစုမှာတော့သူရဲကောင်းတယောက်ပါပဲလို့ဆိုသူကဒီသက္ကလုံကိုသုံးပြောတော့ဒါကတော့တကယ်ထူးခြားပြီးတော့ကြည့်လို့ကောင်းတဲ့နေ့တစ်နေ့ပဲပေါ့ဗျာ
။ So ဒီစုပေးပွဲခန်းနာမှာစုလက်ခံယူပြီးတဲ့နောက်ဒေါန်ဆန်းစုကြည်ကရောလက်ရှိမြန်မာနိုင်ငံအခြေအနေတွေနဲ့ပတ်သက်ပြီးတော့ဗားရီများရှင်းပြသွားတာရှိပါသလဲရှင်။အထူးသဖြင့်တော့ဘလို့အချက်တွေကိုဒီဂျမနီအစိုးရသိအောင်ဒါမှမဟုတ်လို့ရှင်လဲဂျမနီပြည်သူလူထုသိအောင်ဗားရီများအထူးကထောက်ပြသွားတာရှိပါလဲရှင်
။အဲ့ဒါဒေါန်ဆန်းစုကြည်ကမြင်ပြအချက်နှစ်ချက်ကအဓိကထားပြီးပြောရတယ်ဗျာ။တစ်ချက်ကကျွန်တော်တို့ဒီအမျိုးသားပြည်နယ်ရင်ကြားစစ်ရေးကမရှိသေးနဲ့ဘာမှလုပ်လို့မရဘူးဆိုတဲ့ဟာကိုသူကဒီဂျာမန်ပါလီမန်ကလူတွေဒီပွဲကိုတက်ရောက်တဲ့လူတွေကိုချေတော့ပြောရတယ်။နောက်တစ်ခုကကျွန်တော်တို့ကူညီချင်လို့ရှိရင်တဲ့ဒီငွေရေးကြေးရေးတို့တော့မကူညီကြပါနဲ့တဲ့။ပညာရေးနဲ့ကျန်တဲ့ထူထောင်ရေးတွေမှာကူညီကြပါကူညီပေးလို့ဆိုပြီးသူကအဓိကသူကတိုက်တွန်းသွားတယ်ဗျာ။ဒီကမရှိဖွဲ့စည်းပုံခြေခံဥပဒေအရဒီမျိုးကြီးမဆန်ဘူးဆိုပြီးတော့ဟိုအကျယ်တော်ကပြောကြွားပါပါတယ်။ဆိုဒီဖွဲ့စည်းပုံခြေခံဥပဒေမပြေမဲနဲ့ဗမာပြည်ရဒီမိုကရေစီလမ်းကိုဆယ်ဆိုတာကဘလို့မှမဖြစ်နိုင်ဘူးဆိုတဲ့ဟာကိုသူကအတိအကျထောက်ပြသွားပ
ါဟုတ်ကဲ့ဒေါန်ဆန်းစုကြည်ကမနေ့ကဆိုလို့ရှိရင်လည်းဂျာမနီဝန်ကြီးချုပ်အင်္ဂလန်မာကဲလ်နဲ့တွေ့တယ်ဆိုတော့ဒီတွေ့တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့မီဒီယာတွေမှာဘလောက်ထိအကျယ်တဝင့်ဖော်ပြတာရှိပါလဲရှင်အထူးဖြင့်သူတို့နှစ်ယောက်ရဲ့ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးဘာတွေကိုဆွေးနွေးကြတယ်ဆိုတာကိုရေးသားတာမျိုးဟိုကိုအောင်သူတို့သိရတာမျိုးရှိပါလားရှင
်အဲ့ဒီမှာတော့ကျွန်တော်တို့ဒီအကျယ်တဝင့်သူတို့မထုတ်ပြန်ကြဘူးကြာဒါပေမဲ့တော်တော်လေးလေးထွေးထွေးနဲ့ချစ်ခင်ဝယ်ကောင်းတဲ့သွတ်ဆုံပွဲဆိုပြီးတော့ရေးကြပါတယ်။ဒီဂျာမနီနိုင်ငံကပမာဏပြောလို့ရှိရင်ဟိုတွေးရတဲ့ဒီပမာကြီးပေါ်ထားတဲ့နိုင်ငံရေးမှာကျွန်တော်တို့ကပြောခံကြရတယ်ဗျာ။ဒါပေမဲ့ဒီနေ့အခုတော်စုဂျာမီလာတဲ့ခီးစဉ်မှာကမနေ့ကဆိုဝန်ကြီးချုပ်မတ်ခင်နဲ့တွေ့တဲ့အခါမှာတော်တို့ကြားရတဲ့သတင်းတော့တွေရှိရကြားရတဲ့သတင်းရဆိုလို့ရှိရင်တော်စုကိုသူကတော်လေးလာပြီးတော့သူကဒီနေ့မှာချစ်ခင်တဲ့အားတွေကိုပြတယ်ဆိုပြီးသူတို့ရေးကြသားကြတယ်ဗျာ။
ဟုတ်ကဲ့ဂျွန်ဆက်စုကြည်ရဲ့ဂျာမနီခီးစဉ်အတွင်းမှာဂျာမနီမှာရှိနေကြတဲ့မြန်မာအဖွဲ့အစည်းတွေနဲ့လည်းတွေ့မယ်လို့သိရပါတယ်ဆိုတော့ဘယ်နေ့မှာတွေ့မှာပါလဲကိုအောင်သူတို့ဘယ်လိုစီစဉ်ထားကြပါလဲရှင
်ကျွန်တော်တို့လည်းပေါ့73ရက်နေလာမယ်ဒီနေ့နေ့မှာကျွန်တော်တို့ဂျွန်ဆက်စုကြည်နဲ့ဗမာပြည်သားသူတွေ့ဆုံပွဲကိုကျွန်တော်တို့ Free University Berlin မှာကျွန်တော်တို့စုံဖို့ကျွန်တော်တို့စီစဉ်ထားကြပါ
ဟုတ်ကဲ့ကိုအောင်သူကျေးဇူးများကြီးတင်ပါတယ်